ခုတစ်ခါတော့အရင်စစ်ဟုတ်ချုပ်ရေးနှစ်ပေါင်း90ကထိုင်ရခဲ့တဲ့အမွေတွေကတခုဖြစ်တဲ့ကလေးအလုတ်သမားအရေးအလွယ်တကူဖြည့်ဆင်းနိုင်ပါမလားဆိုတာကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာနှစ်ပေါင်း90လောက်စစ်တပ်ကအုပ်ချုပ်ထားခဲ့ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်နှစ်အာဏာလွှဲပြောင်းယူတဲ့အခါမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကတခုကတော့အစမတန်များပြားနေတဲ့ကလေးအလုတ်သမားပြဿနာပဲဖြစ်ပါတယ်။လုပ်ငန်းခွင်မှာဝင်နေရတဲ့ကလေးတွေကိုအလုတ်လောက်တာရက်ပြီးကြောင်းပြန်တက်အောင်လုပ်ဖို့ဆိုတာကတော့အတော်ခက်လာတဲ့စိန်ခေါ်မှုဖြစ်တဲ့အကြောင်း VOA သတင်းတောက်တွေဖြစ်ကြတဲ့ Daniel D. Cutteret နဲ့ Simon Lewis တို့ကသတင်းပေးပို့ထားတာကိုဆက်ပြီးတော့ပြောပြပါမယ်ရှင်။မြန်မာနိုင်ငံလယ်ပိုင်းမန္တလေးမြို့ရဲ့စင်ချေဘုံကစက်ရုံတရုတ်မှာ73နှစ်အရွယ်ကောင်လေးတွေဟာတစ်နှစ်အမေရိကန်$3နဲ့ညီမျှတဲ့ဗမာငွေ4000လောက်ရဖို့လေးလံလှတဲ့ဆက်ကြီးတွေနဲ့အလုပ်လုပ်နေကြရပါတယ်။အဲဒီဆက်ပြဆက်ယုံမှာလုပ်ငန်းဝင်အန်ဒီရဲ့ကာကွယ်ရေးစနစ်တွေလည်းမရှိပါဘူး။ဆက်ယုံပိုင်ရှင်ဦးမောင်တန်ကတော့သူကလူငယ်တွေကိုအခွင့်အရေးပေးထားတာလို့ဆိုပါတယ်။ဆယ်စုနှစ်တွင်နဲ့ချီးပြီးအုပ်ချုပ်လာခဲ့တဲ့စစ်အာဏာရှင်ဟာစီးပွားရေးကိုထိန်းချုပ်လာခဲ့ကြောင်းနဲ့ညံ့ပြင်းလာတဲ့ပညာရေးစနစ်ကြောင့်လည်းဆင်းရဲတဲ့ကလေးတွေအတွက်ရွေးစရာလမ်းမရှိသလောက်ပဲလို့သူကပြောပါတယ်
။အဲ့မကလေးတွေကိုဒီလိုမှခေါ်ပြီးတော့ခိုင်းမထားမွေးမထားရင်လေဒီကလေးတွေကလမ်းမှာအမိုက်ကောက်မယ်လေ။ပြင်လွယ်ရာယူပြီးတခိုးဖြစ်သွားနိုင်တာပေါ့။
ကလေးအလုပ်သမားတွေဟာစက်ရုံတွေကနေစောက်လုပ်ရေးလုပ်ငန်းခွင်နဲ့တိတိတသားနဲ့အများဆုံးတွေ့ရတာကတော့လက်ဖက်ရည်ဆိုင်တွေမှာဖြစ်ပါတယ်။ကလေးအလုပ်သမားရေးစစ်တမ်းကောက်ယူချက်မှာလဲအသက်10နှစ်ကနေ18နှစ်အတွင်းကလေးတွေရဲ့၄ဘုံတစ်ဘုံလောက်ဟာအလုပ်လုပ်နေကြရတယ်လို့ဖော်ပြပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ကဆလန်ဗန်နာဆာကတော့ဒီပြဿနာကိုအလွယ်တကူဖြေရှင်းနိုင်တဲ့နည်းလမ်းမရှိဘူးလို့ဆိုပါတယ်
။ All those elements makes that you haveVery vulnerable families that have no other options to have their children.
ဒီချက်တည်းအလုံးကဒီချာညှောပြနေတာကတော့တကယ်လို့ခင်ဗျားဟာဆင်းရဲတဲ့မိသားစုကမွေးဖွားလာတယ်ဆိုရင်ကလေးတွေကိုအလုတ်လုတ်ခိုင်းဖို့ကလွယ်လို့တခြားရွေးစရာလမ်းမရှိပါဘူး။ဒါကိုကြေးလက်တော့ရွာတွေမှာအထင်ရှားတွေ့ရမှာဖြစ်ပါတယ်
။ဆင်းရဲမွေးတည်မှုပြည်တွင်းပြည်ပခါတွေနဲ့လူမှုဖူလုံရေးစောင့်ရှောက်မှုနေပါခြင်းတွေဟာကလေးတွေအရွယ်မတိုင်ခင်မိသားစုစာဝင်နေရတဲ့ဝိုင်းဝန်းပြီးဝင်ငွေရှာဖွေကြရတဲ့အကြောင်းရင်းဖြစ်ပါတယ်။သူ့အဆိုအရမြန်မာနိုင်ငံမှာကလေးအလုပ်သမားကိစ္စကိုဥပဒေနဲ့တားမြစ်လိုက်မယ်ဆိုရင်ကလေးတွေအတွက်ပိုးပြီးတော့ဒုက္ခရောက်နိုင်တဲ့ကလေးပြည်စားလုပ်ငန်းလူမျိုးပိုးပြီးတော့အန္တရာယ်များတဲ့လုပ်ငန်းတွေစီရောက်သွားအောင်တွန်းပို့လိုက်တယ်လို့ဖြစ်သွားနိုင်ပါတယ်။ Slant Banner ဆရာကတော့ဘလို့ပဲဖြစ်ဖြစ်ပညာရေးစနစ်ကိုသာတိုးတက်အောင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်ပြီးတော့အစိုးရပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကလည်းနိုင်ငံခြားအဖွဲ့အစည်းတွေကိုနိုင်ငံတကာအသိအမြင်ဖြစ်လာအောင်စီယုံသိမ့်သွင်းနိုင်မယ်ဆိုရင်ကလေးအလုပ်သမားပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်မယ်လို့ယုံကြည်ထားပါတယ်။အစိုးရကမြန်မာနိုင်ငံမှာကလေးအလုပ်သမား5သိန်းရှိတယ်လို့ဝန်ခံထားပေမဲ့ကလေးအလုပ်သမားရေးဆောင်ရွက်နေသူတွေကတော့တိထက်အများကြီးပိုနိုင်တယ်လို့ပြောကြပါတယ်။ILO ဖွဲ့အစိုးရနဲ့အလို့ရှင်များနဲ့ကုံသွေးရေးတမကဖွဲ့တို့ပူးပေါင်းပြီးဒီကိစ္စကိုဖြစ်ရှင်းမှုစူးစမ်းဆောင်ရွက်နေပါတယ်။ဒါပေမဲ့ကလေးအလုပ်သမားပပျောက်ရေးဟာအလုပ်သမားတွေအနှိမ်ဆုံးလှုပ်အားကတိုးမြင့်တက်မှတ်ရေးဥပဒေအတည်ပြုတာလောက်မလွယ်ကူဘူးလို့လည်း ILO အဖွဲ့ဤပညာပိုင်းဆိုင်ရာအကြံပေးဆလင်ဘတ်စီနာကပြောပါတယ်။အမေရိကန်ကနေမြန်မာနိုင်ငံကိုပြန်လာတဲ့ Tim A. Hardy ကမိုင်းမီဆိုတဲ့စီမံကိန်းနဲ့ကလေးအလုပ်သမားတွေရှိရာကိုကားကြီးတစ်စင်းနဲ့လှည့်လည်ပြီးတော့စတင်ပေးနေပါတယ်။သူကကားထဲမှာပညာရေးတင်ထောက်ကူပစ္စည်းတွေတင်ဆောင်ပြီးကလေးတွေအလုပ်လုပ်ရာနေရာတွေမှာအလုပ်နှားချိန်ခဏစာလိုက်တင်ပေးတာဖြစ်ပါတယ်။အဲ့ဒီစီမံချက်ကြောင့်ကလေးပေါင်း850ပညာသင်ခွင့်ရလာကြပါတယ်။ဒါပေမဲ့ Tim A. Hardy ကကလေးအလုပ်သမားပြဿနာဟာဖြေရှင်းလို့မရနိုင်တဲ့ပြဿနာမျိုးဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကစင်ရဲသားတွေချမ်းမှာသမင်းတလုတ်စာနိုင်ရေးကပထမပညာရေးကဒုတိယဖြစ်နေတယ်လို့လည်းသူကပြောတာပါပညာရေးရဲ့နောက်ွယ်မှာရှိနေတဲ့စာအုပ်ဖိုးကျောင်းဝတ်စုံစည်းတွေကလည်းပညာရေးအတွက်အဟန့်အတားဖြစ်နေတယ်လို့ဆိုပါတယ်ကျောင်းတက်ပြန်ရင်လည်းသူတို့ရတာကအစ်စ်မမီတဲ့ပညာတွေပဲဖြစ်တယ်လို့ဆိုပါတယ်လာမယ့်နှစ်အစောပိုင်းလောက်မှအစိုးရပြောင်းလဲတွေဖြစ်လာတဲ့အခါစစ်အစိုးရအုပ်ချုပ်မှုကနေကြံရစ်ခဲ့တဲ့အမွေနှစ်တွေကတစ်ခုဖြစ်ကလေးအလုပ်သမားရေးကလည်းနောက်မျိုးဆက်များစွာအထိကြံရင့်နေအောင်မှာဖြစ်ပါလေရှင်